အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးသမ္မတဂျာရယ်ဘိုဆိုနာရိုတို့ဟာသမ္မတအင်ပီရိုမှာအင်္ဂါနေ့ကပြည်ဆောင်ကြပြီးတော့နိုင်ငံဆက်ဆံရေးတိုးမြှင့်မှုဂရိပေးခဲ့ကြပါတယ်။အနောက်ကဘာကျန်းကကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့ဘရာဇီးခေါင်းဆောင်တို့ဦးနီးကပ်တဲ့ဆက်ဆံမှုတွေနဲ့ဒီအတူစီးရေးပူးပေါင်းဆောင်ရွက်မှုတွေပါဂရိပြုခဲ့ကြတာပါ။ဒီကြောင့်တော်ခင်လို့တက်ဆက်ပြောပါလိမ့်မယ်။
သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးရဲ့သမ္မတဂျာရယ်ဘိုဆိုနာရိုတို့ဟာနိုင်ငံစာဆိုင်ဆွေးနွေးမှုတွေကိုမလုပ်ခင်သမ္မတအင်ဂျူရောအိုဗယ်ယုံဂန်မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့ကြတယ်လို့သက်ဆိုင်ရာနှစ်နိုင်ငံရဲ့ဘောလုံးအသင်းတွေကဝတ်ဆောင်တွေကိုအလဲအလှယ်လုပ်ခဲ့ကြပါတယ်။မနစ်ကနှစ်ကောင်ပိုင်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဘိုဆိုနာရိုကိုသမ္မတထရမ့်ကချီးကျူးခဲ့တယ်လို့နိုင်ငံခြားရင်းနှီးမှုဟာတယ်လုံးကလည်းမမတူအောင်နီးကပ်မှုရှိနေတာဖြစ်ပြီးနိုင်ငံမိတ်ဆွေဖြစ်နေရက်တည်သွားမယ်အကြောင်းနဲ့ဘရာဇီးလ်နဲ့စီးရီးဆိုင်ရာမဟာမိတ်ဖြစ်ရေးတွေကိုပါဆွေးနွေးဖို့ရှိတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒီခါမှာဘရာဇီးလ်ကိုနေတိုးစစ်မဟာမိတ်အုပ်စုမှာလာရောက်ပူးပေါင်းရေးအတွက်ထိတ်ကြားမယ်အလားအလာရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတထရမ့်က
We're very inclined to do thatthe relationship that we have right now with Brazil has never been better. I think there was a lot of hostility with other presidents.
There's zero hostility with me. Let's see, Brazil has been doing this for a long time. It's been 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 a long time.
အမေရိကန်ကဘရာဇီးနဲ့စီးရီးဆက်ဆံမှုတွေတိုးမြင့်မှုပါလုပ်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။ခေါင်းဆောင်နှုတ်ဦးဟာဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ဟွမ်းခွာရီးရိုးပေါ်မှာသူတို့ရဲ့ထောက်ခံမှုတွေနဲ့ပတ်သက်ပြီးလဲဆင်းရဲခဲ့ကြပါတယ်။ခွာရီးရိုးကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်တဲ့အမေရိကန်အပေါင်းအဝေးအနောက်နိုင်ငံအများအပြားနဲ့ဘရာဇီးတို့ကပါအတိမတ်ပြုထားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဆင်းရဲတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဘရာဇီးသမ္မတဘိုဆိုနာရိုကစကားပြန်အမျိုးသမီးကနေတဆင့်
Yeah, we have discussed the possibility of Brazil becoming a great allied extra NATO.
Recently,
we requested that.
အကြတဲ့မိကဘရာဇီးရဲ့ဟိုရိုင်းမားဖီနယ်မျိုးကိုဘောဖစ်ကကနေတဆင့်ဆန္ဒရိတ်ခါကိုအမေရိကတိုက်မိတ်ဆွေနိုင်ငံများကဗင်နီဇွဲလားအတွက်လူသားချင်းစာနာမှုအကူအညီပေးဖို့ကိုလည်းဘရာဇီးကလှုံ့ဆော်ပေးခဲ့ပါတယ်။လက်ရှိမှာနိုင်ငံဆက်ဆံရေးဟာဒီလိုအခြေအနေမျိုးမှာရှိနေပါတယ်။ဗင်နီဇွဲလားနဲ့အာဏာရှင်ပြဿနာကိုဖြေရှင်းရမှာဘရာဇီးအနေနဲ့ဗင်နီဇွဲလားလွတ်လပ်ရေးနဲ့ဒီမိုကရေစီရလာရေးအတွက်အကူအညီဆောင်ရွက်ပေးဖို့အဆင့်တက်ရှိနေပါတယ်လို့ပြောသွားတာပါ။ခေါင်းဆောင်နှုတ်ကြားဆင်းရဲပွဲမဆခင်မှာအမေရိကန်နဲ့ဘရာဇီးနှစ်နိုင်ငံကြားအာကာသစူးစမ်းမှုဆိုင်ရာသဘောတူညီချက်တည်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်ကလည်းအမေရိကန်ထောက်ကူဆိုင်ရာဥပဒေတွေ၊ဤဥပဒေတွေ၊ဒုံးလက်နဲ့ထိန်းချုပ်ရေးနည်းတွေများအမေရိကန်ရဲ့လက်နဲ့ထိန်းချုပ်ရေးဆိုင်ရာမူဝါဒနဲ့ကိုက်ညီမဲ့အရေးပါတဲ့အမေရိကန်နည်းတွေများတွေကိုကောင်းမွန်စွာကိုင်တွင်နိုင်စေဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။ဒင်းစာရှင်းလင်းပွဲအပြီးနိုင်ငံပူးပြတ်ထုတ်ပြန်တဲ့ကြေညာချက်မှာတော့အမိငယ်လုံခြုံရေးဌာနရဲ့ယုံကြည်စိတ်ချရတဲ့ကဘာတလွှားချီးသွားလာခွင့်အစီအစဉ်မှာပါဝင်နိုင်ဖို့အတွက်လိုအပ်တဲ့လှုပ်ဆောင်မှုတွေဘရာဇီးဘက်ကလှုပ်ဆောင်ဖို့ခေါင်းဆောင်နှုတ်ဦးသဘောတူခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကလည်းဘရာဇီးကိုလာလဲမဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာမလိုပဲလာရောက်နိုင်ကြောင်းဘရာဇီးအစိုးရကတနင်္လာနေ့မှာကြေညာခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကအပြန်အလှန်နဲ့ချက်ချင်းကြေညာမယ့်အရေးအကြောင်းတော့မတွေ့ရသေးပါဘူး။